ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့အမေရိကန်စစ်တပ်နဲ့ပူးတွဲစည်းလေးခြင်းမှုအတွင်းဒီကနေ့မှာတော့အမေရိကန်ထိုင်းတောင်ကိုရီးယားတပ်ဖွဲ့တွေပူးတွဲပြီးကမ်းတက်စစ်ဆင်ရေးအတွက်လေ့ကျင့်ကြပါတယ်ဒီကနေ့စစ်ရေးလေ့ကျင့်မှုကိုတော့သဘာဝဘေးအန္တရာယ်ရင်ဆိုင်ရတဲ့အခါစစ်အင်အားနဲ့ပစ္စည်းအကူအညီပေးဖို့တုံ့ပြန်နိုင်အောင်အဓိကရည်ရွယ်လေ့ကျင့်တာပါရွှေမြွေဟောင်းလိုအမည်ပေးထားတဲ့အမေရိကန်နဲ့ဒေသရင်းနိုင်ငံတွေကြားထိုင်းနိုင်ငံမှာပူးတွဲစည်းရေးလေ့ကျင့်အစီအစဉ်ကိုတော့ထိုင်းနိုင်ငံမှာ2014ကစပြီးစစ်တပ်ကအာဏာသိမ်းပြီးနောက်အမေရိကန်ဘက်ကချွတ်ချခဲ့ပါတယ်ဒါပေမဲ့လည်းသမ္မတဒိုနယ်ထရန့်တက်လာပြီးနောက်မှာတော့နှစ်နိုင်ငံစစ်ဘက်ဆိုင်ရာဆက်ဆံရေးတွေပြန်လည်တိုးတက်လာခဲ့တာပါဒေသတွင်းအကြီးဆုံးပူးတွဲစစ်ဆင်ရေးအစီအစဉ်မှာလေ့လာသူအဖြစ်တက်ရောက်ဖို့အင်းဒီချင်းမြန်မာနိုင်ငံကိုထိုင်းနိုင်ငံကဖိတ်ကြားခဲ့တဲ့အတွက်ဒီနှစ်မှာပြောစရာတွေဖြစ်ခဲ့ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ကနေတကြောပြန်ပြည်ပကတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကိုဖိတ်ခေါ်ခဲ့တဲ့အပေါ်မှာဝေဖန်မှုတွေရှိတာပါ